ယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီဟာဒီကနေ့ဒီဇင်ဘာလ21ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိမှာဖြစ်ပြီးလွှတ်တော်နေရာပေါင်းရှိမှာမင်ကွန်းပြောကြားဖို့ရှိသလိုအင်ပီရိုမှာသမ္မတဂျိုးဘိုင်ဒန်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒါဟာအခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုစတင်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဇယ်လင်စကီအနေနဲ့ပထမဆုံးနိုင်ငံပြင်ပကိုခီးထွက်လာတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့ခံနိုင်ရည်စွမ်းအားနဲ့ခုခံကာကွယ်နိုင်စွမ်းတွေမြင့်တင်ရေးလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကိုတူသွားနေပြီလို့သမ္မတဇယ်လင်စကီက Twitter လူမှုကွန်ရက်ကနေဒီကနေ့အစောပိုင်းမှာရေးသားခဲ့ပါတယ်။သမ္မတဇယ်လင်စကီနဲ့သမ္မတဘိုင်ဒန်တို့အင်ပီရိုမှာဒီကနေ့ဒေသစံတော်ချိန်နေ့လည်နှစ်နာရီမှာတွေ့ဆုံကြမှာဖြစ်ပြီးတွေ့ဆုံမှုအပြီးမှာပူးတွဲသတင်းစာရှင်းလင်းပွဲလည်းကျင်းပသွားဖို့ရှိပါတယ်။သမ္မတဘိုင်ဒန်အစိုးရကယူကရိန်းကိုလေကြောင်းရန်ကာကွယ်ရေး Patriot Missile ဒုံးစနစ်တွေယူကရိန်းကိုပေးဖို့ပါဝင်စီရေးဆိုင်ရာအကူအညီတွေထပ်မံပေးဖို့ပြင်ဆင်နေချိန်မှာသမ္မတဇယ်လင်စကီရောက်လာတာမို့ကောင်းဆောင်အမှုတွဲဆောင်ပြီးမှာအမေရိကန်ကအကူအညီပေးမဲ့အစီအစဉ်တွေကိုကြေညာဖို့ရှိနိုင်ပါတယ်။အမေရိကန်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးအဖွဲ့နဲ့အစိုးရဝန်ကြီးအဖွဲ့တွေနဲ့တွဲဆောင်မှုအတွက်သမ္မတဘိုင်ဒန်ကသမ္မတဇယ်လင်စကီကိုအမေရိကန်ကိုဖိတ်ကြားခဲ့တာလို့အမေရိကန်အစိုးရအကြီးအကဲအရှိတဦးကပြောပါတယ်။ဆွေးနွေးကြမဲ့အထက်စစ်မြေပြင်မှာယူကရိန်းဘက်ကဘလို့လက်နက်အမျိုးအစားတွေနဲ့ဘလို့စစ်တင်နန်းတွေကိုအမေရိကန်နဲ့မဟာမိတ်တီထံကလိုအပ်တယ်လဲဆိုတာအပြင်စီးပွားရေးလောင်စာစွမ်းအင်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့အကြောင်းအရာတွေပါဝင်မယ်လို့ဆိုပါတယ်ခင်ဗျ။